ောဓရှင်ရဲ့ခင်ဗျာစိရမမောင်ဘတ်ချစ်ကိုတပည့်တယောက်က ecosystem နဲ့ပတ်သက်ပြီးမေးခဲ့ပါတယ် ecosystem ဆိုတာမြန်မာလိုဂေဟစနစ်ပေါ့ကွာ ecology ဆိုတာဂေဟဗေဒလို့ပြောတော့သူကခေါင်းခါတယ်ကျွန်တော်ဗမာလိုသိချင်တာမဟုတ်ပါဘူးဆရာရဲ့အတိတ်ပဲရှင်းလင်းအောင်သိချင်တာပါလို့ဆိုတော့အင်းလေဒါဆိုလဲကြေကြေပြင်းပြန်ရှင်းရတာပေါ့မောဘတ်ချစ်တို့လူသားတွေဟာတဘာဝပတ်ဝန်းကျင်ကိုလေးထားကြတယ်။ဘာဖြစ်လို့လဲဆိုတော့ခုဆယ်စုနှစ်မှာရာသီဥတုတွေဖောက်ပြန်မှုများလာတဲ့အတွက်ပါပဲ။ဒါကြောင့် ecosystem လို့ခေါ်တဲ့ဂေဟစနစ်ဟာအရေးပါလာတယ်။ဂေဟစနစ်ဆိုရင်ရှုပ်ထွေးတဲ့စိတ်ပိုင်စကားလို့ထင်နေကြမှာပဲ။မရှုပ်ပါဘူး။ရှင်းပါမယ်။မောဘတ်ချစ်တို့တက္ကသိုလ်ကလက်ချင်းပြင်တယ်။ဒါမှမဟုတ် Godfrey က green တွေကိုရောက်သွားတဲ့အခါဂတိပါကော်ဇောလို့ပဲသက်အစ်ချင်လောက်အောင်ကောင်းတဲ့မျက်ခင်းပြင်တွေကိုတွေ့ဘူးကြတယ်အမတန်ဆလာဒီလိုစိမ့်လာတဲ့မျက်ခင်းပြင်တွေဟာတကယ်တော့ဂတိပါကော်စောလို့ချောမွေ့နေတာမဟုတ်ပါဘူးပြက်ပင်လေးတွေအောင်နာကိုကြည့်လိုက်ပါတရားစိတ်ကိုအကောင်လေးတွေနဲ့အခြားရွေးရှားနေတဲ့အကောင်ငယ်လေးတွေကိုတွေ့မြင်နိုင်ပါတယ်မျက်ပင်တပင်လောက်ကိုအမြင့်ပါလာအောင်နှုတ်ကြည့်ပါလားဒီလိုနှုတ်ပြီးကြည့်လိုက်တဲ့အခါမှာတခါတလေဒီကောင်လေးဒီကောင်တလေပါလာတာကိုတွေ့ရပြီမယ်အမြင့်ကိုမှန်ဘလူးနဲ့ချာကြည့်ရင်တော့ဥက္ကလေးတွေအကောင်ငယ်လေးတွေကိုတွေ့ရပြီမယ်ဒါကိုဂေဟစနစ်လို့ခေါ်တာပါပဲသာမန်အားဖြင့်သက်ရှိတည်နဲ့သက်မဲ့တည်တဦးနဲ့တဦးအပြတ်အလန့်မိတင်းနေထိုင်ကြတယ်ဆိုရင်ဒါကိုဂေဟစနစ်လို့ခေါ်တာပါပဲမျက်ခင်းပြင်တွေမှာပဒုံးလေးတွေပစင်းလေးတွေပြက်စားနေတယ်ပြီးတော့စိတ်အနီတွေအညိုတွေအမဲတွေရှိတာပေါ့သူတို့နဲ့မျက်ခင်းပြင်သဟဇာတဖြစ်နေတာကိုဂေဟစနစ်လို့ခေါ်ပါတယ်ဒီဟာစနစ်ဆိုတာသဘာဝကြောင့်ပျက်စီးတယ်လူတွေကြောင့်လည်းပျက်စီးတာတွေရှိတယ်တကယ်တကယ်တော့လူတွေပျက်စီးတာအများဆုံးပါပဲတိုးဝလာတဲ့လူအရေကသူတို့နေထိုင်သွားလာဖို့ပတ်ဝန်းကျင်ကိုပြုပြင်ကြရင်းနဲ့ဒီဟာစနစ်ပျက်စီးခံရတော့တယ်အိမ်တွေဆောက်တံတားတွေဆောက်လမ်းတွေဖောက်ကြတာပါပဲလူအပ်ချက်တွေပေါ့လေကွန်ကရစ်တွေခင်းတော့မြေကြီးတွေကအကောင်တွေဘယ်မှာသွားနေကြရမှာလဲစစ်တီထုတ်တဲ့အခါစစ်တော်တွေပြုံးပြီးပြည့်စည်ရတယ်။ရန်ကုန်မှာပုဂလေးမိသွေးဆိုတာမာချစ်ပြီးအမတန်ကောင်းတဲ့မိသွေးပါ။ရန်ကုန်လူတို့သုံးသန်းခွဲရှိပါတယ်။သူတို့ဟာချက်ရည်ပြုတ်ရည်အတွက်ဒီမိသွေးကိုသုံးကြရတာပါ။ဆက်စစ်တို့သဘာဝတန်ခွဲတို့လုံလောက်မှုမှမရှိပဲ။အဲ့ဒီမိသွေးတွေဟာဒီတော့အပင်တွေပါ။ဒါတွေကိုခုတ်မိသွေးတွေဖုတ်ကြတာပါ။ဘလောက်ကြာကြာခံပါလဲ။ဆယ်စုနှစ်တစုနှစ်စုအတွင်းမြို့ဝကျုံးပေါ်ကဒီတော့ပြုံးပြီးသွားတော့တာပဲအကာအကွယ်မရှိတဲ့ဒေသမှာဒီရီတို့မှုန်တိုင်းနေနာဂစ်တို့မှုန်တိုင်းနေဆိုင်ကလုန်းမှုန်တိုင်းနေဝင်လာတော့အပြက်စီးအပေအပြောက်တွေများတာပေါ့သောတာရှင်များခင်ဗျာဆယ်ရီဆောက်တာဟာလဲဂေဟစနစ်ကိုပျက်စီးစေတယ်၂၀ရာစုနှောင်းပိုင်းမှာအီဂျစ်နိုင်ငံနိုင်းမြေဖျားမှာအဖမ်ဆိုတဲ့ဆယ်တစ်ခုကိုဆောက်ခဲ့ပါတယ်ဆယ်ဆောက်တယ်ဆိုတာကောင်းပါတယ်အားလုံးအတွက်အစင်ပြေမယ်လို့ယူဆနိုင်တယ်ဒါလို့ဆယ်ဖောက်တဲ့အတွက်အီဂျစ်ရဲ့အဖိုးတန်ရှေးဟောက်အမွေနဲ့များစွာရေအောက်ကိုရောက်သွားရပါတယ်တစ်ဖက်ကလည်းပညာကိုဆန်တက်ခါဥချနေတဲ့ရှိတဲ့ဆော်လမွန်ငါးရဲ့အတွက်နေရာမရှိဖြစ်ခဲ့ပါတယ်ပြည်ရည်တွေနေပြီးစိတ်ပြုံးမြေတွေလုံးတင်မြေနှုတ်တွေမရတော့တဲ့အတွက်သီးနှံအထွတ်နှုံကြခဲ့ရတယ်ဗမာပြည်မှာလည်းဒါလို့ဆယ်ဖောက်တာအကျိုးနဲ့အပြစ်နှိုင်းဆဖို့ဘဒူမမပြောရကြဘူးအထူးသဖြင့်တရုတ်နဲ့အိန္ဒိယကိုပြက်စစ်တပ်အားတွေရောင်းစားဖို့အေယာဝတီမြစ်ဆုံနဲ့ချင်းတွင်းမြစ်တမန်တီနယ်မှာမြစ်ကိုပိတ်ပြီးဆယ်တွေကိုစောင့်နေတာဟာအကျိုးအပြစ်တွေဖြင့်ချင်းသင့်ပါတယ်ဂေဟစနစ်ကိုများစွာထိခိုက်စေပါတယ်မေခနဲ့မလိခမျက်နှာစွဲပေါင်းဆိုတာဒေသဆိုရင်မြန်မာပြည်သားတွေအတွက် icon တစ်ခုပါပဲကြောက်တုံးလေးတွေကြည်လင်စိမ့်လက်နေတဲ့ရည်ရည်တွေနဲ့ရိုးရဝတ်စုံဝတ်ထားတဲ့ကချင်တိုင်းရင်းသူတိုင်းရင်းသားတွေပြည်စုံကိုလာရောက်လဲပတ်ကြဖို့ဆွဲဆောင်နေတဲ့မြင်ကွင်းပါပဲဒီနေ့တော့မြစ်စုံဟာရည်တွေနောက်ကြည့်နေပါပြီမြင်ကွင်းတွေဟာမဆောင်မပတော့ပါဘူးတောင်ရစိုက်ပြိုးတဲ့ဒေသခံပြည်သူတွေအတွက်နေရာမရှိတော့ပါဘူးအေယာဝတီမြစ်ကြီးအတွက်လည်းအနာဂတ်အလားလာမကောင်းတော့ပါဘူးမြစ်ချေမှာသဘာဝကိုမှီနေတဲ့ထောင်ပေါင်းများစွာသောသတ္တဝါငယ်လေးတွေပျက်စီးရတာပါပဲချင်းတွင်းမြစ်တမန်တီဆယ်စီမံကိန်းဟာလည်းဒီတိုင်းပါပဲ တမန်စီနဲ့ခန္တီတော်ကလူမျိုးစုတွေဟာမြစ်ကြီးအောက်ဘက်ဟောမလင်းမြို့နယ်သို့ပြောင်းရွှေ့နေထိုင်ရပါတယ်။မော်လို့ခေါ်တဲ့ဖားကန်ဒေသမှာလည်းရန်ဒီယာစက်ကြီးတွေသုံးပြီးတောင်တွေကိုရွှေ့ကာကြောက်စိမ့်တွေကိုထုတ်ယူနေကြတယ်။အဲ့ဒီအရာမှာဘာများနေနိုင်ဦးမှာလဲ။လူတွေတလိဆန်နေအပင်တွေအတူတကွနေထိုင်တဲ့ဒေသစနစ်ဟာဘယ်လောက်အထက်စီးခံနေရလဲ။သတ္တဝါတွေမျိုးတုံးနေတာအများကြီးပါ။ဒီလိုမျိုးတုံးလာတဲ့အထက်မှာလူတွေရောတော့ထမပါလာနိုင်ဘူးလားဆင်ခြင်စဉ်းစားနိုင်ဖို့တင်ပြအပ်ပါတယ်သောတာရှင်များသိပ္ပံပညာဘုဟုတ္တပြေဝကြပါစေကျွန်တော်မောင်ဘတ်ဖြစ်ပါ